မြန်မာအရေးတရချောင်းနဲ့လှုပ်ဆောင်ခဲ့သူတူဖြစ်တဲ့ American အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကသူခေါင်းဆောင်နေရာကနေနှုတ်ထွက်တော်မယ်လို့ဗိုလ်ထုတ်နေမှာကြေညာပါတယ်။သူဟာအထက်လွှတ်တော်သမိုင်းမှာ18နှစ်နှီးပါးကြာတည်တန်းအစီအစုံပါတီခေါင်းဆောင်နေရာရယူခဲ့သူဖြစ်ပြီးမြန်မာဒီမိုကရေစီအရေးအတွက်ဆန္ဒရှင်တွေကိုတန်ခတ်ရေးယူရေးကိစ္စရပ်တွေအပါအဝင်မြန်မာပြည်နဲ့ပတ်သက်ပြီးမကြာခဏထုတ်ဖော်ပြောဆိုတတ်သူဖြစ်ပါတယ်။ဒီလစောပိုင်းကတည်းကတဲ့မြမပရိပကမှာတရုတ်နဲ့ရုရှားကအမျက်ထွက်စီတယ်ဆိုပြီးမစ်မက်ကောနကသတိပေးပြောဆိုခဲ့ပါသေးတယ်ပြီးခဲ့တဲ့သတင်းပတ်ကအသက်82နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့မက်ကောနကသူခေါင်းဆောင်နေရာကနေအားယူတော်မဲ့အကြောင်းစနစ်ထက်လက်တော်မှာကျင်းညာမှာစိတ်လှုပ်ရှားမှုကြောင့်ခြေကွဲဆွနဲ့နေပြီးသူ့နာမည်ကိုလွတ်ပေါ်ခဲ့ပြတဲ့အနေနဲ့မှတ်မိနေဖို့မျှော်လင့်ကြောင်းနဲ့နောက်မျိုးဆက်တစ်တွေအတွက်နေရာဖယ်ပေးဖို့အချိန်တန်ပြီလို့ပြောပါတယ်မက်ကောနဟာနိုဝင်ဘာမှာကျင်းပမဲ့ပါတီရွေးကောက်ပွဲတွေမှာထက်လွတ်တော် Republican ခေါင်းဆောင်အဖြစ်ဝင်ရောက်ရှိပိမှာမဟုတ်ကြောင်းပြောကြားခဲ့လို့ဒါက၈နှစ်ဇန်နဝါရီလွှတ်တော်အသစ်ကျင်းပတဲ့အခါမှာသူ့ရဲ့ခေါင်းဆောင်မှုကိုအဆုံးသတ်စီမှာဖြစ်ပါတယ်။ဒါပေမဲ့လွှတ်တော်အမတ်ဖြစ်နေတော့တန်းကုံဆုံးမဲ့2028ခုနှစ်ဇန်နဝါရီထိဆက်တာဝန်ထမ်းဆောင်မယ်လို့ McConnell ကပြောပါတယ်ခင်ဗျာ။